မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဟာအင်္ဂါနေ့တုန်းကမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ခဲ့ပေမယ့်ရောက်ရှိမလာခဲ့ပါဘူး။အခုလိုရောက်ရှိမလာတာဟာအာဆီယံဘက်ကတောင်းဆိုထားတဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုစစ်ကောင်စီဘက်ကခွင့်မပြုတာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါရတယ်။ကိုစော်မိုးကျော်ကတင်ပြမှာပါရှင်
။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာအရာဝန်ယူဆပ်ဟာမြန်မာနိုင်ငံကိုအင်္ဂါနေ့မှာလာရောက်ဖို့ရှိပေမယ့်ရောက်ရှိခဲ့ခြင်းမရှိပါဘူး။စစ်ကောင်စီတာဝန်ရှိသူတွေကတော့အာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာမဟုတ်ပဲရက်ရွှေဆိုင်လိုက်တာသာဖြစ်ကြောင်းပြောဆိုပါတယ်။ဒါပေမဲ့အာဆီယံဘက်ကတော့ရက်ရွှေဆိုင်လိုက်တယ်လို့ထုတ်ပြန်ခြင်းမရှိပါဘူး။အခုလိုအာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာဟာဒေါက်ဆန်းစုကြည်လိုအရေးပါတဲ့ခေါင်းဆောင်နဲ့တွေ့ခွင့်မရလို့ဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုမှုတွေရှိပါတယ်။မြမအရေးလှုပ်ရှားတဲ့ရှေ့ပြေးအတန်အဖွဲရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာကတော့အခုလိုသုံးသပ်ပြောဆိုပါတယ
်အများဆုံးဖြစ်နိုင်တဲ့ကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရလို့ဖြစ်ဖို့များပါတယ်ဒီမှမြင်တာလေနောက်တစ်ခုကအာဆီယံစပက်ရှယ်အန်ဗွိုင်းအနေနဲ့ကသူ့ရဲ့တာဝန်နဲ့လောက်ပိုင်ခွင့်မရဘူးကွာသူကအာဆီယံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီထဲမှာအဓိက point တစ်ခုကဘာပါနေလဲဆိုတော့မြန်မာနိုင်ငံရဲ့တုံနေရတဲ့အကြက်တဲစိန်ခေါ်ချက်ပြဿနာတွေကိုဖြေရှင်းမယ်ဆိုရင်တက်ဆိုင်သူအားလုံးနဲ့ပြေဆုံးဆွေးနွေးရမယ်ဆိုတော့ပါတာ哦ဆိုတော့သူ့အနေနဲ့ကတွားမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်တို့နဲ့တွဲခွင့်မရဘဲနဲ့တွားရင်တော့သူ့ကိုမြန်မာနိုင်ငံပြည်သူတွေကလည်းဘလောက်ထိ warning ပေးထားလဲဆိုတာလည်းသူသိတယ်လေအားလုံးကလည်း why မျိုးတော့မှကျမတို့အားလုံးဆိုလည်းတေချာလို့မျိုးအစည်းအဝေးတွေမှာရောပါရောပေါ့နော်အကုန်လုံးပြောထားတော့သူ့အနေနဲ့ကတော့ဒီကိစ္စကိုတေချာပေါ့မဖြစ်မနေသူလောက်ရမယ်ဟာလို့မြင်တယ်ဒေါ်ဆန်းစုကြည်တို့နဲ့တွဲဖို့ပေါ့နော်စစ်ကောင်စီဘက်ကတွဲခွင့်မပေးရင်တော့သူသွားတဲ့ဥစ္စာဟာစစ်ကောင်စီကိုဟိုနိုင်ငံရေးအရအတိအမှတ်ပြုလိုက်ရတဲ့ legitimacy ပေးလိုက်ရတဲ့ဟာမျိုးဖြစ်သွားမယ်ဟာမျိုးတော့သူလည်းလုံးလုံးမရဘူးဆိုတဲ့ဟာမျိုးကိုမြင်လို့တော့ပြန်ဆုတ်တယ်လို့တော့ကျွန်မထင်ပါတယ်
။အာဆီယံကိုယ်စားလှယ်ဘက်ကတော့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းထားပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတော့တွဲခွင့်မပေးနိုင်ဘူးလို့ညှင်းထားပါတယ်။အမှုရင်ဆိုင်နေရတဲ့အတွက်တွဲခွင့်ပေးဖို့မဖြစ်နိုင်ဘူးလို့ပြီးခဲ့တဲ့လကုံပိုင်းကသတင်းစာရှင်းလင်းပွဲတစ်ခုမှပြောခဲ့တယ်လို့ပြီးခဲ့တဲ့ရက်ကမီနီချီသတင်းစာကအာဆီယံကိုယ်စားလှယ်ကိုဒေါက်ဆန်းစုကြည်နဲ့တွဲခွင့်ပေးမလားလို့မေးတာကိုတော့ဂျပန်နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်တယောက်ဝန်ကြီးတယောက်ကိုတခြားနိုင်ငံကတွဲခွင့်တောင်းရင်ဂျပန်အစိုးရကရောပေးမလားလို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့အရှိတောင်အရှအသင်းအနေနဲ့တကယ်တမ်းထိတိယောက်ယောက်ဝင်ရောက်ဆောင်ရွက်နိုင်ခြင်းမရှိဘဲတာဝန်ယူထားတာမျိုးဆိုရင်တော့မြမပြည်သူတွေအတွက်လဲနစ်နာတယ်လို့ဒေါက်ခင်အောင်မာကမြင်ပါတယ်အဲ
့ဒီမှာပဲစင်ခေါ်ချက်ဖြစ်နေတာတကယ်တမ်းကအာဆီယံကသူ့ရဲ့လောက်ကင်နိုင်စွမ်းမြန်မာနိုင်ငံအကြက်တဲ့ကြေတနာကိုဖြည့်ရှင်းဖို့အတွက်သူ့မှာလောက်နိုင်စွမ်းမရှိဘူးဆိုတာကိုသူကအရင်ဆုံးဝန်ခံလိုက်ဖို့လိုတယ်ကျွန်မမြင်တာလေသူကအခုဝန်မခံမင်းနဲ့အကူလာတမကနဲ့နိုင်ငံတကာအစိုးရတွေကပါသူ့ကိုရှေ့တန်းကတင်ပြီးဖြည့်ရှင်းဖို့လုပ်နေတဲ့ကိစ္စကိုသူကအဲ့ဒါကိုမလုပ်နိုင်တာကိုဝန်မခံဘဲနဲ့ဆက်တွန်းနေရင်သူ့ကုံတိတ်ခါထိခိုက်တယ်ဒါမဲ့သူ့ကုံတိတ်ခါတဲ့ဆိုင်ကျွန်တော်တို့နိုင်ငံအတွက်ကျွန်တော်တို့ပြည်သူတွေအတွက်နစ်နာတယ်ပေါ့နော်ဒီအကြမ်းဖက်မှုတွေမရနိုင်ဘူးဆိုလို့ရှိရင်ပို့ပြီးတော့မှနစ်နာမှုတွေပိုဖြစ်တယ်ဆိုတော့တကယ်တမ်းကအာဆီယံလုပ်တင်တာပါလဲဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိတိကျကျတာကိုသူတို့ဘက်ကနေတရားဝင်ထုတ်ပြောလိုက်တော့အာဆီယံအနေနဲ့မဖြေရှင်းနိုင်ဘူးဆိုတဲ့ကိစ္စကိုအဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အထွေထွေအတွင်းမှုရဲ့ဥဆောင်ကြားဝင်ဖြန့်ပြေမှုနဲ့ပဲအတူတူလက်တွဲလုပ်မယ်ဆိုတဲ့ကိစ္စမျိုးကိုသူတို့ဘက်ကကန့်လန့်တင်တယ်လို့ပဲကျွန်တော်တို့မြင်ပါတယ်ရှင့
်။နောက်တစ်ခုကဒီလိုပါမြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ဆက်ဆံရေးကရောဘလောက်အရေးပါပါသလဲ။အာဆီယံကဒီထိတိယောက်ယောက်ဝင်ရောက်ဆောင်ရွက်လို့မရှိတာအားလုံးသဘောတူမှလုပ်လို့ရတာစတဲ့အားနည်းချက်တွေကြောင့်စစ်ကောင်စီဘက်ကအရေးမလုပ်ဘဲနဲ့တင်းခံနေမယ်ဆိုလို့ရှင်ရောဘာတွေဖြစ်လာမလဲခင်ဗျ။
အာဆီယံကသူတို့ဘေးဖယ်တာမဟုတ်ဘူးဗောနော်ကျွန်မမြင်တာအာဆီယံမှာသူတို့ရဲ့ဂရိကဝတ်ကိုသူတို့ကိုနိုင်ကမဆောင်ထိန်မလိုက်နိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဟာသူတို့ဘေးရောက်အောင်လုပ်တယ်လို့ကျွန်မမြင်သူတို့ဒီတိုင်းပဲဆက်ပြီးခေါင်းမာနေတယ်ဆိုလို့ရှိရင်ပြည်သူကလည်းအလျှော့မပေးဆိုတာရှင်းနေပြီလေနော်ကိုးလာတော့နှီးသွားပြီစိုးကျိုးတွေကသူတို့စီကိုလည်းလာမှာအခုဆိုရင်ကျွန်မတို့ဒီသူတို့ကိုတင့်မှတ်ထားပြီးတော့မှအေးအေးယူမဲ့နှီးလန်းနေတခြားနှီးနာတွေနော်ဥပဒေကြောင့်အရစီးပွားရေးအရပိတ်ဆို့အေးအေးယူမဲ့ဟာတွေဒါတွေကအများကြီးထပ်လာမှာအဲ့တော့သူတို့ဆက်တင်းခံနေတာဟာကျမတို့ပြည်သူတွေအတွက်နစ်နာဖို့ဆိုတာမျိုးတင်မကပဲနဲ့သူတို့ရဲ့အကျိုးစီးပွားကိုပါနစ်နာတော့မှာပေါ့နော
်ရှေ့ပြေးအတန်ဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်ခင်အောင်မှာပြောဆိုသွားတာပါခင်ဗျာ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကတော့လက်ခံခြင်းမရှိပါဘူး။အကြမ်းဖက်တပ်ဖြတ်ဖမ်းဆီးမှုတွေရပ်တန့်ပြီးတော့ဒီမိုကရေစီပေါ်ဆောင်မှုတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်။မြန်မာစစ်ကောင်စီဘက်ကလိုက်လျောမှုတွေရှိမလာရင်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ဘယ်လိုဆက်လက်ဆောင်ရွက်မယ်ဆိုတာမျိုးကိုတော့အာဆီယံအသင်းကလောလောဆယ်ထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ။